ဒီကနေ့ကြောက်ရောက်တဲ့ကရင်နယ်တကူနယ်မှာကရင်တိုင်းဒေသမျိုးသားလုံးမေတ္တာတရားပေါင်းစည်းညီညွတ်မှုများနဲ့ကရင်ပြည်နယ်ကြီးအရှိန်အဟုန်နဲ့ဆက်လက်ဖွံ့ဖြိုးတိုးတက်အောင်ဆွမ်းဆောင်နိုင်ကြပါစေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဆုမွန်တောင်းပေးသလိုကရင်တိုင်းရင်းသားတွေအမျိုးသားပြန်လည်တင်မြှင့်ရေးမှာပူးပေါင်းပါဝင်လာတဲ့အတွက်ကျေးဇူးတင်ရှိကြောင်းနေ့တကူမိန့်ခွန်းပြောကြားပါရယ်ကရင်နယ်တကူနယ်ကိုကရင်ပြည်နယ်အပါအဝင်နေပြည်တော်ရန်ကုန်နဲ့အေရဝတီတိုင်းစတဲ့နိုင်ငံတော်ပြည်နယ်တိုင်းအသီးသီးကကရင်ပြည်သူတွေကကရင်ရိုးရာနေ့တကူပွဲတော်တွေကိုစီစီကကချင်းချင်းတဲတဲကျင်းပါကြပါရယ်အပြည့်စုံကတော့မဆုမုံကစူးစီးတင်ပြထားပါရယ
်ဟုတ်ကဲ့ပါဒီကနေ့ပြသူလာဇန်တရက်နေ့မှာကြာရောက်တဲ့ကရင်နှစ်2958ခုနှစ်ကရင်နှစ်တကူနေ့မှာကရင်ရိုးရာကောက်ပဲတီးနှံများဆောင်းလျှောက်သောနတ်ငယ်ဖိဖိယော်ကိုပင့်ဖိတ်ပြီးတော့ကရင်မျိုးသားနှစ်တကူနေ့အခမ်းအနားကိုဖွင့်နေတယ်လို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကရင်ပြည်သူတွေနှစ်တကူမှာကောင်းကျိုးမင်္ဂလာဖျားဖျားနဲ့ပြည့်စုံပါစေကြောင်းကရင်နှစ်တကူဆုမွန်တောင်းပေးပါရယ်ဒီ
နေ့ကြာရောက်တဲ့ကရင်မျိုးသားနှစ်တကူနေ့ရောက်တာဒီတော်ကြီးရင်းကြိုင်းလေးကိုစံနမူနာကောင်းများဖြင့်ဆက်လက်ပေါ်ဆောင်ပေးနိုင်ကြပါစေ။အရင်တိုင်းသားသူတို့သာလို့မြစ်တာတရားပေါင်းစုံပြီးပြုလုပ်ရမယ်။အရင်ပြည်နယ်ကြီးအချင်းငုံနဲ့ဆက်လက်ဖွံ့ဖြိုးတိုးတက်အောင်ဆောင်ဆောင်နိုင်ကြပါစေ။အရင်တိုင်းသားတွေရဲ့ရိုးရရင်းချင်းမှုဓလေ့ထုံးစံအမွေမြင့်တွေညံ့လို့ပုံတွေရောဖြစ်စေတာလက္ခဏာတွေကိုဆက်လက်ကြီးလင်းဆောင်ဆောင်နိုင်ကြပါစေ။တရားလာကြသူအားလုံးဘဝရဲ့တောက်တစ်စားပွဲအားလုံးမှာဘဝလည်းကောင်းကောင်းမွန်မွန်စားသုံးနိုင်ကြပါစေကြောင်းဘေးရာပေါင်းကျေးဝေးကြပါစေ။ဒီတော်သူကအားလုံးပြည်တိုင်းသားများရဲ့ချစ်မြတ်မျိုးဝေးရာအကများလို့ပေါ်ပါရှင်လမ်းနဲ့အလုံးစားပိုင်ရှင်များဖြစ်ကြပါစေလို့ဆုတောင်းတာပို့လိုက်ပါမယ်။
ကရင်ပြည်နယ်အတွင်းမှာငြိမ်းချမ်းရေးပေါ်ဆောင်နေပြီဖြစ်ပြီးကရင်တိုင်းရင်းသားတွေအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးမှာပူးပေါင်းပါဝင်ခဲ့တဲ့အပေါ်ကရင်ခေါင်းဆောင်တွေကိုကျေးဇူးတင်ကြောင်းလဲဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ
်။ငြိမ်းချမ်းရေးခီလမ်းကိုဖြတ်ပန်းချောင်းမှန်းကြရမှာလဲ current model ကရင် model ဆိုပြီးပြောဆမှတ်ဝင်ရအောင်လက်တွေ့ကြကြဦးဆောင်ပြသခဲ့တာတွေနဲ့အရှင်းချားပဲဖြစ်ပါတယ်။အခုဆိုရင်ကရင်ပြည်နယ်ဒေါနာတောင်ပိုင်းတွေမှာအောင်ပွဲခံတဲ့ဖားစီရံတွေလွတ်ပြန်ကြလာပြီ။ကရင်တိုင်းသားတွေနဲ့ကရင်ပြည်မှာငြိမ်းချမ်းရေးအပြီးပွင့်တွေတဖြည်းဖြည်းချင်းပြသလာခဲ့ပါပြီ။ကရင်ပြည်နယ်ဟာငြိမ်းချမ်းတဲ့ပြည်ရင်းချင်းတာယာနောက်ပါတွေကိုတာမကကြီးမားတဲ့ညှော်လင့်ချက်အနည်းအောင်တွေကိုထွန်းလင်းတောက်ပါခဲ့တယ်။အခုလိုမြစ်တစ်ခုအခွင့်အခါထူးတဲ့အချိန်ကာလမျိုးမှာအနာဂတ်မျိုးဆက်တွေအတွက်ငင်းခုန်စိတ်လို့ဖွယ်ရာကောင်းလာတဲ့အနာဂတ်တစ်ခုကိုပုံဖော်ကြည့်ဆောင်နေတဲ့ပြည်ပြည်နဲ့အတွက်အထူးပဲဝမ်းမြောက်ကိုမြင်ကြောင်းပြောကြားလိုက်ပါတယ်
အရက်သားဆိုးရလက်ထက်အဆဆရာရာစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရတဲ့မြမပြည်ကြီးရဲ့အနာဂတ်တိုးတက်ကောင်းမွန်ရေးကရင်တိုင်းရင်းသားတွေပါဝင်ပြည်သူအလုံးကလက်တွဲပူးပေါင်းကြော်လွှားကြဖို့ကိုလည်းဒေါက်အောင်ဆန်းစုကြည်ကကရင်နှစ်တကူနေ့မှာတိုက်တွန်းလိုက်ပါတယ
်ဒီကိလေသာမှာချွားလို့ပြည်အောင်ဆိုခြင်းမှာခွင့်ချင်းနေထိုင်ကြတဲ့နိုင်ငံသူနိုင်ငံသားတိုင်းရင်းသားပြည်သူအလုံးဟာခက်ခဲကြမ်းတမ်းနဲ့နိုင်ငံရေးစီးပွားရေးအဆရှိတဲ့စိန်ခေါ်မှုတွေကိုလက်ချင်းတွဲပြီးကြော်လွှားအောင်မြင်နိုင်ဖို့ရင်ဆိုင်နေရတဲ့အချိန်ကာလနဲ့ဖြစ်ပါဘယ်လိုခက်ခဲဘယ်လိုစဉ်ခေါ်မှုမျိုးမဆိုရင်ဆိုင်ကြော်သွားရမှာကျမတို့ပြည်သူတွေကျမတို့တိုင်းသားဒီကိုမမတွေရဲ့အင်အားစီးလုံးမှုတွေနဲ့အစဉ်နဲ့အောင်မြင်ရမယ်လို့ဒီစီခံထားပါတယ်
နေပြည်တော်မှာကျင်းပတဲ့ကရင်မျိုးသားနှစ်တကူနေ့အခမ်းအနားမှာကရင်နှစ်တကူနေ့ကျင်းပရေးဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကလည်းကရင်မျိုးသားတွေအားလုံးညီညီညွတ်ညွတ်ချစ်ချစ်ခင်ခင်စီစီလုံးလုံးရှိကြဖို့နဲ့ကရင်မျိုးသားခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံကြီးဖွံ့ဖြိုးတိုးတက်ရေးမှာပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါတယ
်။ကျွန်တော်ကနှစ်တကူနေ့တည်ယဝင်သတ်မှတ်နေလို့ဆိုရကျွန်တော်တို့ရဲ့ကရင်မျိုးသားခေါင်းဆောင်ကြီးများဖြစ်ကြတယ်။ပါလီမန်ဆွတ်တော်အမှတ်များကညီညီညွတ်ညွတ်ကျွန်းပန်းဆောင်ရွက်မှုတော့တလေးဆိုင်ပုဂ္ဂိုလ်ဒါဆိုလက်ကပြင်းနေတာပြင်သူကတစ်တကူနေပြီသတ်မှတ်ချိန်ခံရတယ်ကုလူဆောင်ရွက်နေပြီလို့ပြောပါတယ်။ဆောင်ရွက်ပြီးကြတယ်ပြင်သူကဘုံဆောင်ချင်းများကိုကွန်ပျူတာနဲ့သူတို့ရဲ့အရုံးမြင်ကြီးမားတဲ့ဆန္ဒကိုဖြည့်ဆည်းပေးကြရမှာဖြစ်ပါတယ်။ဒီလိုဖြည့်ဆည်းပေးမှကကျွန်တော်တို့ဖြစ်ပါနေတဲ့ပြင်သူကတစ်တကူနေတာပုံမူပုံရောက်ဖြစ်နေဝင်ကျော်လာပါပဲဖြစ်ပါတယ်။
ကရင်နှစ်ကူးပွဲတော်ခမ်းနားတွေကိုကရင်ပြည်နယ်နေပြည်တော်အပါအဝင်ရန်ကုန်မန္တလေးအေရီတိုင်းစတဲ့မြန်မာနိုင်ငံတော်ဝန်ကကရင်ပြည်သူတွေကကရင်ရိုးရာအကာကရင်ဒုံရင်အကာပြိုင်ပွဲကရင်ရိုးရာလက်ဝဲပြိုင်ပွဲစတဲ့ကရင်ရိုးရာအစားအသောက်တွေနဲ့တဲခင်းအဲ့ခံပြီးတော့နိုင်ငံတော်ဝန်စီကားတိုက်မြိုက်စွာကျင်းပနေကြတာလည်းဖြစ်ပါရဲ့ရှင်